မြန်မာနိုင်ငံရခိုင်မြောက်ပိုင်းအစိုးရတိုင်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြတာ6လအထိအချိန်ကြာလာပေမဲ့အခုချိန်အထိကိုလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လောရမျိုးတွေစနစ်တကျဆောင်ရွက်နေတာတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်ရေးအကြီးအကဲကပြောပါတယ်။မကြာခင်ရပ်ပိုင်းတွင်းကပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတွေ့ဆုံခဲ့ပြီးတဲ့နောက်အခုအချိန်နေတိုင်းဆိုရင်ဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်သေးဘူးလို့လည်းသူကမှတ်ချက်ပြုခဲ့ပါတယ်။အပြည့်စုံကိုကိုသားညုံကပြောပြမှာပါရှင်။
ဒီခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေဟာ6လကြာလာပြီဆိုပေမဲ့အရင်လိုပဲဒီ ethnic cleansing ဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုတွေကရှိနေတော့မယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကပြောဆိုလိုက်တာပါအရင်နှစ်တုန်းကလိုသွေးသံတရေရဲ့ရှင်းလင်းဖယ်ရှားမှုလို့နီလာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ညင်သာတဲ့နီလာတွေကိုတုံးပြီးတော့ Ranger Muslim တွေငတ်မုတ်ခေါင်းပါပြီးနေထိုင်လို့မရအောင်လုပ်လာတယ်လို့လည်းကုလသမဂ္ဂအကြီးအကဲကဆွဆွဲခဲ့ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ရှိနေတာဖြစ်ပြီးတော့အဲဒီမှာဒုက္ခသည်တွေကိုတွေ့ဆုံစကားပြောခဲ့ပါတယ
် Today I had a
Saturday မြန်မာနေဇက်ကိုဖြတ်ပြီးရောက်လာတဲ့လူတွေနဲ့စကားပြောဖြစ်ပါတယ်သူတို့ပြန်ပြောတာတွေကိုနားထောင်ရင်တကယ်ကိုနာကျင်ခံစားရပါတယ်သူတို့ခံစားနေရတဲ့ဆူဆူဝါအခြေအနေမျိုးတွေဟာတကယ်ကိုစဉ်ဆက်မပြတ်ဖြစ်နေတာပ
ါပြီးခဲ့တဲ့နှစ်ဩဂတ်လမှာအစိုးရလူမျိုးရေးစခန်းတွေကိုအာဆာလက်နက်ကိုင်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရကတံပြန်စစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာဒေသခံရိုဟင်ဂျာ9,000ပါဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကအစီအပြုစုထားပါတယ်။စစ်စင်ရေးတွေရပ်သွားပြီဆိုပေမဲ့လည်းအခုနောက်ပိုင်းမကြာမီရပ်ပိုင်းတွေအထိကိုဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးနေကြရုံပဲလို့လည်းဆိုပါတယ်။ဒါဟာ ethnic cleansing ဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသုံးသပ်ပြောပါတယ်။အဖြစ်ပျက်ကိုသုံးသပ်တဲ့နေရာမှာအခြားချင်းတွေတဲ့ဒုက္ခသည်စခန်းမှာမြင်ရကြားတဲ့ချင်းတွေဟာအဓိကဖြစ်တယ်လို့သူကဆုလိုပါတယ
်။ Nobody wants to reward the ethnic cleansers.on the Myanmar side.
ဒီနေရာတွေကိုကြည့်ရင်တပ်ပြနေရာတွေတင်မကတော့ပါဘူး။လိမ်ပိုင်းဆိုင်ရာအဓမ္မကျင့်မှုတွေကျူးလွန်နေုံနဲ့မဟုတ်တော့ပါဘူး။လူတွေကိုချင်းချောက်မောင်းထုတ်နေုံနဲ့မဟုတ်တော့ပါဘူး။ဒီလူတွေရဲ့အနာဂတ်နေထိုင်မှုဘဝတွေကိုဖျက်ဆီးပစ်ဖို့စနစ်တကျကိုကြိုးပမ်းဆောင်ရွက်နေတဲ့ပုံဖြစ်နေပါပြီ
။မြန်မာဆွေကတော့ဒုက္ခတွေပြန်လဲလက်ခံရေးအတွက်ပြင်ဆင်ဆောင်မှုတွေလုပ်နေပြီးတော့ဒီနေရာမှာကုလသမဂ္ဂအေဂျင်စီချို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပါရယူဖို့အတွက်ဖိတ်ခေါ်ထားပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကတော့အခုလိုအခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံခြုံခြုံနေရပြန်ရေးဆိုတာမဖြစ်နိုင်သေးဘူးလို့သူကမြင်ပါတယ်
။ I do not buy for one moment the narrative that some of those who were responsible
ညွှန်းနယ်စုရှင်းလင်းဖယ်ရှားရေးမှာတာဝန်ရှိတဲ့သူတွေရဲ့ပြောစကားတွေကိုနည်းနည်းမှမယုံပါဘူး။ကိုဖြစ်ချင်တာကိုဘာသာဟောကိန်းထုတ်နေတယ်လို့ပါပဲ။ဒီလူတွေကိုအခုလိုမောင်းထုတ်ပြီးစိုးစိုးဝါဖြစ်အောင်လုပ်မယ်သူတို့ရဲ့မျောလင်းချက်တွေအားလုံးဖြည့်ဆည်းခံရမယ်ဆိုရင်တည်ကြပါရဲသူတို့ဟာအစွန်းရောက်သွားကြမှာပါ
ရခိုင်မြောက်ပိုင်းမှာမြန်မာဆွေရဲ့ပြီးခဲ့တဲ့နှစ်စစ်စင်ရေးတွင် Ranger 6900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နေကြားမဲ့ဆရာအများအဖွဲ့ကခန့်မှန်းထားပါတယ် Ranger ကြေးရွာတော်များများမိရှုဖြည့်ဆည်းခံခဲ့ရပြီးတော့ကြေးရွာ55ရွာထက်မနည်းလုံးဝကိုဖြည့်ဆည်းခြင်းခံခဲ့ရတယ်လို့လည်းလူခွင့်အဖွဲ့တွေကဂျူရီတပ်ပုံတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်မြန်မာဆွေရရောမြန်မာစစ်တပ်ကတကပါဒါရီဟာမမှန်ကန်တဲ့ဆွဆွဲချက်တွေပဲဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာဆွေရကိုပုံရိပ်ပြအောင်လို့လှုပ်ကြံပြောဆိုမှုတွေဖြစ်တယ်လို့မြင်ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်သွားရောက်နိုင်ခြင်းမရှိသေးသလိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလည်းထိထိရောက်မပေးနိုင်သေးပါဘူး။မြန်မာဆွေရကတော့ဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းနေလှူရှာမှုအတွင်နဲ့အကူအညီတွေဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။မကြမီရပိုင်းကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းပေါ်မှာဒုက္ခသည်အချို့နေထိုင်တာနဲ့ပတ်သက်လို့နယ်စပ်မှာတင်းမာမှုအနေနဲ့ဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုရာဒီဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နယ်မြေတဲကိုဝင်ရောက်သွားခဲ့တယ်လို့မြန်မာဘက်ကလူညိုကြီးပြန်လျှော့ခဲ့တာမို့လို့တင်းမာမှုအတန်ငယ်တော့လျော့သွားပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခုလိုမျိုး၄ရက်ကြာလာရောက်တဲ့ခီးစဉ်အချိန်မှာပဲမြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တွေရေကိစ္စဟာဆွစ်ဇာလန်မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကြီးရဲ့အလေးပေးပြောစရာအကြောင်းအတစ်ခုလည်းဖြစ်နေပါတယ်ခင်ဗျာ။